1982မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား3မျိုးရှိနေပါလေ။ပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစဉ်ရေးကပြားကင်ဆောင်သူဖြစ်ပါလေ။ဒုတိယကနိုင်ငံသားပြုခွင့်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစဉ်ရေးကပြားကင်ဆောင်သူဖြစ်ပါလေ။တတိယအမျိုးအစားကအဲ့နိုင်ငံသားဖြစ်ပြီးအဲ့နိုင်ငံသားစီစဉ်ရေးကပြားကင်ဆောင်သူဖြစ်ပါလေ။ဒီကပြအမျိုးအစားတစ်ခုခုကိုမကိုင်းဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါပဲ။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာဝေးဖွားပြီးနေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေး။ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်းလေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာတမ်းတစ်စောင်မကြာမီကထုတ်ဝေထားပါပဲ။ပတိမော်မြိုင်ဘကိုးရန်ကုန်မန္တလေးမှာစစ်တမ်းခောက်ပြီးရေးထားတာဖြစ်ပါတယ်။ရှမ်းပြည်နယ်ကိုးကန်ဒေသမှာလည်းစုံစမ်းမေးမြန်းတော်တွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကိုးပိုင်အုပ်ချုပ်ရေးရရှိတဲ့ဒေသမှာမိဘမှာရှိတဲ့ဆိုင်ရက်စာတမ်းကိုလိုက်ပြီးမပုံတင်ကပ်ပြားထုတ်ပြီးပြီမဲ့ဆိုင်ရက်စာတမ်းရဖို့အခက်အခဲပြဿနာတွေအမျိုးမျိုးရှိနေတာကြောင့်နိုင်ငံမဲ့ဖြစ်သွားသူတွေရှိပါပဲ။
နိုင်ငံမဲ့ဖြစ်နေသူတွေဟာစာရွက်စာတမ်းမရှိကြတာများတဲ့အတွက်မှတ်ပုံတင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်။နိုင်ငံသားဖြစ်ကြောင်းမပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနိုင်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဆယ်တန်းလောက်ရှိတဲ့အနေအာရှမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိနိုင်သေးပါဘူး။နိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့အခါမှာငွေလက်မှတ်အိမ်အောင်စုစည်းရင်မိဘဘိုးဘွားရဲ့နေထိုင်ခွင့်အထောက်အထားစတာတွေလိုအပ်ပါတယ်။ရှောက်လွာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်။နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှာတစ်ကြိမ်အနှစ်30မှာတစ်ကြိမ်45နှစ်မှာတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်။ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်။တချို့ကတော့အသစ်လဲလိုက်ရင်ရထားတဲ့အဆင့်ထက်နှိမ့်ကျသွားမှာဆိုလို့အသစ်မလဲဘူးလို့ဆိုပါတယ်။
နိုင်ငံသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလည်ကြတာများပါတယ်။နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်သက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်လျှောက်အစဉ်စဉ်တင်နေရတာဟာအခြေခံပညာမရှိတဲ့လူငယ်စုတွေအဖို့အခက်အခဲဖြစ်ပါတယ်။အစိုးရရဲ့လုံနည်းလုံထုံးတဲ့ညွှန်ကြားချက်တွေကိုအများပြည်သူမသိနိုင်တာဟာအဓိကပြဿနာဖြစ်ပါတယ်။ကပ္ပယသည်လဲခြင်းရောက်လာရင်မလဲခြင်းသူကများပါတယ်မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်ဒါပေမဲ့နိုင်ငံသားဖြစ်မှုစာရွက်စာတမ်းအရဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ
်လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့ပြည်သူလူထုကြားဆက်သွယ်ပေးနေတဲ့ဂျားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လောက်ရကန်ရအစဉ်ပြေတယ်လို့သိရပါတယ်ဒါပေမဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။လျှောက်လွှာခြင်းဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးဖြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနယ်တွေထည့်သွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်လျှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံတင်ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကြာကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ
်။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမှတ်ပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1982မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါတယ်ဒါလို့လောက်ရမှာအစိုးရတဦးကြီးသာမကပဲအရက်ဖက်အတင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းခေါင်းဆောင်ပြီးပါဝင်တင်တယ်လို့အကြံပေးထားပါတယ်အင်္ဂလန်မှာတော့လူဝင်မှုကြီးကြရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လိုရောအခြားဘာသာစကားနဲ့ရောရေးထားပါတယ်နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖယ်ရှားပြဖို့လိုအပ်တယ်လို့ဆိုပါတယ်နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံတဲ့လို့အကြံပေးတာပါတယ်။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါတယ်။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါတယ်။နောက်တစ်ချက်ကတော့ Mapotin Kapiavoma, Bionwene, Yungji, Kogwe Mugu, Popia Tarabu, Malofu, Justice Business, Smile Foundation, Sien Kazama, Champi Tavarek.